င်းငယ်ရေးပါဝင်ရှမ်းပြည်နယ်ရဲ့အနာဂတ်အတွက်ရှမ်းပြည်နယ်အစိုးရထဲမှာရှမ်းနိုင်ငံရေးပါတီတွေပါဝင်ဖို့အရေးကြီးတယ်ဆိုတာကိုပြည်သူတွေပိုနားလည်လာကြတဲ့အတွက်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကရှမ်းပြည်နယ်မှာအများစုအနိုင်ရခဲ့တာလို့ရှမ်းပြည်နယ်အရေးကိုလေ့လာနေသူတွေကပြောကြားလိုက်ပါတယ်။အခုရွေးကောက်ပွဲရလဒ်တွေကိုကြည်ညာအဖြစ်ရှမ်းလူမျိုးတွေရဲ့ညှော်လင့်ချက်တွေကဘာတွေပါလဲ။စုံလမ်းမင်းညံထားတဲ့မန်းစုမြန်မွန်ကအပြည့်စုံကိုပြောပြမှာပါ။
ဧပြီလ10ရက်နေ့ကကျင်းပခဲ့တဲ့ဂျားဖြတ်ရွေးကောက်ပွဲမှာရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ဟာရှမ်းပြည်နယ်ကမဲဆန္ဒနယ်ခုနှစ်ခုမှဝင်ပြိုင်လာမှာ6ခုမှနိုင်ရခဲ့ပါတယ်။ SNLD ပါတီကစီယုံမဲဆွယ်မှုတွေကို2015ရွေးကောက်ပွဲတုန်းကထက်ပိုပြီးအားထုတ်လုပ်ခဲ့တဲ့အပြင်ပြည်သူတွေဘက်ကလည်းရှမ်းပြည်နယ်အနာဂတ်အတွက်ရှမ်းနိုင်ငံရေးပါတီအနိုင်ရရေးအရေးကြီးတယ်ဆိုတာကိုပို့ပြီးတော့မြင်လာကြလို့ဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ရှမ်းစာပေနယ်ယဉ်ကျေးမှုအဖွဲ့ဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကပြောပါတယ်အရင်2015ရွေးကောက်ပွဲတုန်းက NLD ပါတီအပေါ်ရှမ်းပြည်သူတွေတခဲနဲ့အားပေးခဲ့ကြပြီးမြို့တော်မျော်လင့်ချက်တွေအတိုင်းဖြစ်မလာတဲ့အတွက်အခုကြားဖြတ်ရွေးကောက်ပွဲမှာတော့ရှမ်းနိုင်ငံရေးပါတီကိုအားပေးတာဖြစ်နိုင်တယ်လို့သူကပြောပါတယ
်။ NLD ကပါလို့ရှင်းသွားတယ်လို့ဆိုကျွန်တော်ထင်တာကဒီရှမ်းလူထုတွေကလည်းအရင်က NLD ကိုအကြီးအကျယ်ဟိုအားကိုးမျော်လင့်ချက်တွေနဲ့တကယ်တမ်းသမှုကျော်ခဲ့ခါမှာပါမတလောက်သူတိတွေမတွေ့ရတဲ့အတွက်တိုးတက်မှုတွေရှိတဲ့အတွက်ငင်းချမ်းရေးလည်းမရှိဘဲနဲ့သူဆိုးလာတယ်လို့မြင်တဲ့အတွက်ကျွန်တော်ထင်တာလူထုကလည်းဒါဆိုရင်ကျွန်တော်တို့ရှမ်းပါတီကိုပဲအပြုရမယ်ရှမ်းပါတီကိုပဲပေးရမယ်ဆိုပြီးတော့ဒါကြောင့်မို့လဲလူထုတွေက SNLD ကိုအကြီးအကျယ်အားပေးပြီးတော့လဲပေးလိုက်လို့ပဲ SNLD ကနိုင်သွားပြီးတော့ NLD ကရှုံးသွားတယ်ဆိုတာအဲ့ဒါကိုလည်းဒါတစ်ချက်အနေနဲ့ကျွန်တော်မြင်တယ
်ရှမ်းပြည်နယ်ထဲမှာပြည်သူ့တော်တိုက်ဒေသကြီးနဲ့ပြည်နယ်လွှတ်တော်တို့အတွက်စုစုပေါင်း၈နေရာမှာ SNLD က900ဝန်းကျင်ပြီးတော့6နေရာမှာအနိုင်ရခဲ့တာပါ။မြောင်ရွှေမဲဆန္ဒနယ်တက်မှာတော့ NLD ပါတီကနိုင်ပြီးတော့ကျိုင်းတုံမဲဆန္ဒနယ်နှစ်မှာပြည်ထောင်စုစံခိုင်နဲ့ဖွံ့ဖြိုးရေးပါတီကအနိုင်ရခဲ့ပါတယ်။ရှမ်းပြည်နယ်ထဲမှာတိခိုင်ဖြိုးပါတီအနိုင်ရတာနဲ့ပတ်သက်လို့သူ့ရဲ့အမြင်ကိုလည်းဒေါက်တာဆိုင်းခွေးမောင်ကအခုလိုပြောပါတယ်
။ကျိုင်းတုံက AACC ဖြစ်နေတဲ့ပြည်သူပြည်ပဲ။သူ့မှာဟိုစစ်ပွဲလည်းမဖြစ်ဘူး။နောက်ဒုက္ခလည်းတလောက်မရှိဘူးသူတို့ကခြိပွားရင်းနဲ့အေးဆေးဆေးအဆင်ပြေနေတယ်လို့ဖြစ်နေတယ်အဲ့လိုအဆင်ပြေနေတဲ့ကျိုင်းတုံဟာဘုသူ့ကြောင့်အဆင်ပြေနေတယ်လေဆိုတော့သူတို့ထင်တာကကြောင့်ဖို့ရဲ့ယေရှုကြောင့်အဲ့လားကြောင့်လူထုတွေကဒါကိုထင်ပြီးတော့ခုနပြောတဲ့ကြောင့်ဖို့အဖက်ကိုအားပေးနေတာလည်းဖြစ်နိုင်တယ်နောက်တစ်ခုကရှမ်းမြို့ခံလူကြီးတချို့ကလည်းအဲ့ဒီကြောင့်ဖို့အဖက်ရဲ့ဟိုကောင်းဆောင်တွေဖြစ်နေတယ်နောက်တစ်ခုကကျွန်တော်တို့ကျိုင်းတုံကလူတော်များများကလည်းကျွန်တော်တို့ဒီရှမ်းဆိုတဲ့လူမျိုးရေးစိတ်ကလည်းတလောက်ကြီးလည်းပြင်းပြပြပြမရှိတော့ဘူးလို့ကျွန်တော်တို့မြင်တယ
်။ညောင်ရွှေမြို့မှာတော့ NLD ပါတီကပိုပြီးအားတာတဲ့အတွက် NLD ပါတီနိုင်တာဖြစ်တယ်လို့သူကသုံးသပ်ပါတယ်။အခုကြားချက်ရွေးကောက်ပွဲရလဒ်တွေကိုကြည့်ခြင်းအားဖြင့်ရှမ်းပြည်နယ်အစိုးရမှရှမ်းတိုင်းရင်းသားပါတီကအများစုနေရာရထားမှသာငြိမ်းချမ်းရေး၊လုံခြုံရေး၊လမ်းပန်းဆက်သွယ်ရေး၊ပညာရေးစတဲ့ကိစ္စတိုင်းအတွက်ရှမ်းပြည်သူတွေလိုလားတယ်လို့ဆုံးဖြတ်ချက်ချနိုင်မယ်ဆိုတာကိုပြည်သူတွေပို့သဘောပေါက်လာတယ်လို့မြင်ရတယ်လို့လည်းဒေါက်တာဆိုင်းခွင်းမောင်ကပြောပါတယ်။ဒါဆိုရင်လက်ရှိအနာရ NLD ပါတီအနေနဲ့လာမယ့်2020ရွေးကောက်ပွဲကြရင်ရှမ်းပြည်နယ်ကမဲဆန္ဒနယ်တွေမှာပြန်အနိုင်ရဖို့အတွက်အပါအဝင်ပြင်ဆင်ထားဖို့လိုပါတယ်
။ရှမ်းလူမျိုးတွေရဲ့လိုလားချက်ကိုတိဖို့လိုတယ်။ရှမ်းပြည်မှာအခုခံစားနေရတဲ့ပြဿနာတွေနော်အဲ့ဒါတွေကိုလည်းဖြေရှင်းနိုင်ဖို့ NLD ကနားလည်ရမယ်။ဒါကြောင့် NLD ကဒီလိုရှမ်းပြည်မှာရှမ်းပြည်လူထုတွေရဲ့အခက်အခဲပြဿနာခုနပြောတဲ့ကျန်းမာရေး၊ပညာရေး၊စီးပွားရေး၊လုံခြုံရေး၊ငြိမ်းချမ်းရေးအားလုံးကို NLD ကဒီလိုလုပ်ပေးမယ်။ NLD ကဒီလိုဦးဆောင်မယ်။ NLD ကကျွန်တော်ရှမ်းပြည်ရှမ်းလူထုအတွက်အားလုံးလုပ်ပေးမယ်၊တတ်နိုင်ကတော့လုပ်ပေးမယ်။ရှမ်းပြည်အတွက်ရှမ်းလူထုအတွက်ရှေ့ရအနာဂတ်ကိုတကယ်ကောင်းအောင်လုပ်ပေးမယ်ဆိုလို့ရှိရင်တော့ဝိုင်းပြီးအားပေးမှာပါ။
ကယ်လီဖိုးနီးယားပြည်နယ်ရှမ်းစာပေနယ်ယဉ်ကျေးမှုအဖွဲ့ဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်သုံးသပ်ခဲ့တာပါအခုကြားဖြတ်ရွေးကောက်ပွဲကိုစုစုပေါင်းမဲဆန္ဒနဲ့19ခုမှကျင်းပခဲ့တာဖြစ်ပါတယ် NLD ကတော့ကြားရှိနယ်ကလွဲလို့18ခုမှဝင်ပြိုင်ခဲ့ပြီးတော့စုစုပေါင်းမဲဆန္ဒနဲ့9ခုမှနိုင်ပါတယ်အမျိုးသားလွှတ်တော်ပြည်သူ့လွှတ်တော်တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေမှစုစုပေါင်းအမတ်နေရာ9နေရာအနိုင်ရခဲ့ပါတယ်လက်ရှိအနာရ NLD ပါတီအနေနဲ့လုံလောက်တဲ့ပြုပြင်ပြောင်းလဲမှုတွေမလုပ်နိုင်တဲ့အတွက်ကြားဖြတ်ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်မရတာလို့တချို့ကထောက်ပြနေကြပါတယ်။ NLD ပါတီအနေနဲ့လာမယ့်2020ရွေးကောက်ပွဲမှာပြည်သူအများရဲ့ထောက်ခံမှုကိုရဖို့အတွက်ထင်သာမြင်သာရှိပြီးထိရောက်တဲ့အပြောင်းအလဲတွေပိုလုံးပြရမယ်ဆိုတာသတိပေးလိုက်တာဖြစ်တယ်လို့မြမရေးလေးလာနေသူတချို့ကလည်းပြောပါတယ်ရွေးကောက်ပွဲလေးလာဆောင်ကြည့်သူတွေကတော့အခုကြားဖြတ်ရွေးကောက်ပွဲအပေါ်ပြည်သူရဲ့စိတ်ဝင်စားမှုနည်းပါးပြီးမဲပေးသူအရေးအတွက်လည်းနည်းတယ်လို့ပြောကြပါရဲ့ရှင်